ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြံဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေကိုအမှန်တရားပေါ်တဲ့အထိစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်ဆွတ်ဆွဲတာတွေဆိုရင်လုံးဝလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ဒီအခြေအနေကိုစုံစမ်းဖို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မဏ္ဍပ်ကစပြီးလူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့နေရာတွေကိုတွားရောက်လေ့လာဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
မြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုဖော်ပြထားတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ရခိုင်ပြည်နယ်မောင်တော်ဒေသအကြံဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဇန်နဝါရီ10ရက်နေ့မှာအခင်းဖြစ်ပွားရာနေရာတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်နေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုကော်မရှင်အနေနဲ့တေချာစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်တာတွေဆွဆွဲနေတာဆိုရင်တော့လက်တင်ခံမှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မောင်တော်ဒေသအကြံဖတ်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ
်။ဒီလူအတိုင်းဝိုင်းနှစ်ခုပြန်လဲပြီးတော့မှသဟာသာသာဖြစ်ရတာဒါကျွန်တော်တို့အတွက်အဓိကယူမှန်းဖြစ်တယ်။တစ်ဖက်ကကြတော့လည်းပဲသူတို့ကဟိုသင်ပေါ်တဲ့ကိုအကျိုးစီးပွားကိုပူဇော်ပေးကြတဲ့လူတွေရှိကြတာပေါ့။သူတို့ရဲ့စိတ်ဝင်စားမှုတွေသူတို့ရဲ့အကျိုးစီးပွားတွေပူဇော်ပေးကြတဲ့ကြတဲ့အခါကျတော့သူတစ်ဖက်သေးရဲ့ကျိုးစီဝါတဲ့ကတည်းကစမ်းရတဲ့အခါကျတော့ကျွန်တော်တို့ ਨੇ ချင်းတက်ဖို့ကိုယ်လွယ်သွားတာပေါ့နော်ခုနပြောသလိုပါပဲကျွန်တော်တို့က healing process နဲ့သွားတယ်သူတို့ကတော့ဟာလာအနာပေါ်မှာအနာထပ်အောင်ဒဏ်ရာပေါ်မှာဒဏ်ရာထပ်ရအောင်လုပ်တဲ့ပုံစံမျိုးလို့ကျွန်တော်မြင်ပါတယ်ဘာဖြစ်ဖြစ်အဲ့ဒါကိုလည်းပဲကျွန်တော်တို့ကဟိုမကောင်းတဲ့အဖြစ်မမြင်ပါဘူးအမှန်အတိုင်းကြည့်ရရင်ကျွန်တော်တို့ကသိရသလောက်ကျွန်တော်ထိထိရောက်ရောက်အရေးယူဆောင်ရွက်သွားဖို့ကျွန်တော်တို့ဟိုတက်နေတယ်မြတ်ကျွန်တော်တို့အခွင့်အရေးနဲ့ပေါ့လေစူးစားအထုတ်ပေါ်မှာဖြစ်ပါတယ်အဲတို့ရရင်ခုနပြောသလိုပေါ့အမှန်တရားမဟုတ်တာတွေကိုပဲပြောနေတယ်ဆိုတော့ဒါကျွန်တော်တို့ကလက်တင်ခံမှာဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံအိုချာရဲ့အစည်းအဝေးခန်းစားပါအချက်လက်တွေနဲ့မြန်မာအစိုးရကော်မရှင်ရဲ့ထုတ်ပြန်ချက်တွေကွဲလွဲနေတာပေါ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်မှုအပြီးဖြစ်စဉ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ရမှာမြန်မာအစိုးရကော်မရှင်နဲ့ကုလသမဂ္ဂရဲ့ချင်းကပ်ပုံချင်းမတူသလိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပုံကြီးချဲ့ထားတဲ့အချက်လက်တွေကိုပဲရွေးချယ်မှတ်တမ်းတင်နေမယ်ဆိုရင်တရားမျှတမှုဆိုတာမရှိနိုင်ဘူးလို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ
်စုံစမ်းမှုမှတ်တမ်းများကိုချဲ့လက်ထောက်ထားနေတာပြီးလို့တော့ကျွန်တော်တို့ကမစုံစမ်းစရာဟာလားမလေ့လာစရာအရေးမယူစရာအကြောင်းတစ်စက်မှမရှိပါဘူးတို့ရရင်ဘုန်းကပြောသလိုသူတို့ရယူတဲ့သတင်းချက်လက်ကဘလို့လူတွေရှိရနေပြီးတော့သူတို့သတင်းချက်လက်ရယူတယ်ဒါကျွန်တော်တို့ကစဉ်းစားဖို့ကြိုးပါတယ်အဲ့တော့သူတို့အမှားရင်းနေဘုန်းကြီးချက်တယ်ပြီးတော့ပြောတဲ့ဥစ္စာတွေကိုပဲရွေးချယ်ပြီးတော့မှတ်တမ်းတင်မယ်ဆိုရင်တော့ဒါဟိုတရားမျှတမှုရှိတယ်လို့ကျွန်တော်တို့ပြောလို့မရဘူးဗျာ
ကုလသမဂ္ဂရဲ့ဆွဆွဲချက်တွေမှာတက်တည်အထောက်ထားတိတိကျကျမပါတာမို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့စုံစမ်းစစ်ဆေးဖို့အနည်းဆုံးအချိန်နှစ်ပတ်သုံးပတ်လောက်ယူရမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဇန်နဝါရီ31ရက်နေ့မှာတင်ပြရမယ်အစားရက်အကန့်အသတ်မရှိအချိန်တိုးမြင့်ထားတာလည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့သမရောအနေနဲ့လေစုံစမ်းစစ်ဆေးရေးကော်မရှင်အသစ်တစ်ခုဒီကနေ့ဇန်နဝါရီ9ရက်နေ့မှာဖွဲ့စည်းလိုက်တာပါမြန်မာအစိုးရကဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့လေရခိုင်ပြည်နယ်ကို5ချိန်တွားရောက်လေ့လာထားပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တာလည်းရှိပါရဲ့ရှင်